ရခိုင်ပြည်နယ်အတွင်းဖြစ်ပျက်ခဲ့တဲ့အခြေအနေတွေတိကျစွာသိရှိနိုင်ရေးအတွက်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မတီဖွဲ့စည်းစုံစမ်းဖို့နဲ့1982ခုနှစ်နိုင်ငံသားဥပဒေပြင်ဆင်ဖို့လိုအပ်ကြောင်းမြန်မာနိုင်ငံကိုရောက်ရှိနေတဲ့ EU ဥရောပပါလီမန်အမတ်တွေကနေပြည်တော်မှာမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကပြန်လည်ထွက်ခွာပြီးနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ကိုစော်ဝင်းလိုင်ကအပြည့်စုံကိုပြောပြမှာပါ။
စကန်ဂျီနယ်မြောက်ပိုင်းဘူတီတော်မောင်တော်ဒေသမှာပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကကြေကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုနဲ့အဲ့ဒီရဲ့နောက်ဆက်တွဲအဖြစ်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမွတ်စလင်တွေတိုက်နှိပ်ချီထွက်ပြေးခဲ့ရတဲ့အခြေအနေတွေကိုကိုယ်တိုင်လေ့လာဖို့အီတလီနိုင်ငံကိုယ်စားပြုဥရောပပါလီမန်လွှတ်တော်အမတ်မစ္စတာပီယက်အန်တိုနီယိုပန်ဇာရီဦးဆောင်တဲ့အဖွဲ့ဝင်၉ဦးပါကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကရောက်လာခဲ့ကြတာပါသူတို့ရဲ့၅ရက်ကြာခီးစဉ်အတွင်းရခိုင်ပြည်နယ်မှာမြန်မာအစိုးရကဆောင်ရွက်နေတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေကိုလေ့လာခဲ့ကြသလိုဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆစ်စ်ဘဇားဒေသမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာခဲ့ကြတာပါမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်သူတို့ခီးစဉ်အတွင်းတွေ့ရှိခဲ့တဲ့အချက်အလက်တွေအစိုးရကိုအသိပေးလိုတဲ့အချက်အလက်တွေကိုနေပြည်တော်မှာဒီကနေ့ညနေပိုင်းကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာမှာရခိုင်အရေးအတွက်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းဖို့လိုအပ်ကြောင်းကိုယ်တိုင်အဖွဲ့ခေါင်းဆောင်ပီယက်အန်တိုနီယိုပန်ဇာရီကဘာသာပြန်ကားတစ်ဆင့်အခုလိုပြောကြားခဲ့ပါတယ်
။ဆက်ဆောင်သူတွေနဲ့မြစ်တရကကောင်းမှုကြီးတဲ့ကာလအခုရှိပါ။အဲ့ဒါဆိုလို့ဆိုတော့ Internet Industry ကျေးဇူးလွတ်တက်သောပုံစံစစ်စီကော်မတီဖွဲ့စည်းပြီးတော့ဒီခိုင်မှာအတိတ်ရဲ့ဖြစ်ချက်တွေအချက်အလက်အမှန်တွေနဲ့သက်တည်အထောက်အထားဖြစ်ကျင့်ကြပြီးမယ်ကိုပြောချင်ပါတယ်။ဒီလိုကျွန်တော်တို့လေတပ်ကြီးတို့ဒီရဲ့အခါမှာကျွန်တော်တို့ကတော့ဆောင်းနဲ့ညီမနိုင်ငံနဲ့ဆက်သက်တဲ့ကြီးရဘောတရားများပူဝါရများညီမနိုင်ငံသားများကိုထိခိုက်ပြင်းထန်စေမှာမဟုတ်ဘဲနဲ့ဒီလုံးချက်တွေချုပ်လို့ခဲ့တဲ့ပုံကူများအပက်ကြီးများပေါ်တာဒီတက်ကြီးရဲ့သတ်မှတ်ပြီးတော့ထိုက်တဲ့နဲ့လုံးချက်တွေလုံးတော်မျိုးစုတွေ့တော့မှာဖြစ်တယ်
အပြင်ရခိုင်ပြည်နယ်အတွင်းကတချို့ကိုနိုင်ငံသားဖြစ်ခွင့်ပြုရေးကိစ္စမှာအဟံအတားဖြစ်နေတယ်လို့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေနဲ့ပတ်သက်လို့လည်းသူကဘာသာပြန်ကားတစ်ဆင့်အခုလိုဆက်ပြောခဲ့ပါတယ်
။ဟုတ်ကဲ့ဆက်ပြီးနိုင်ငံသားဥပဒေနိုင်ငံရဲ့ယူဆတဲ့ပေါ်ဆက်လာဖန်တီးခဲ့ပါတယ်။အဲဒီတော့ဒီနိုင်ငံရဲ့ယူဆတဲ့သူတို့ရဲ့ over meeting တာလက်ခဏအဖြစ် identity ဖြစ်နိုင်ငံတော်ချိန်ပြင်းတဲ့သူတို့ရဲ့စိတ်တာဒါပြီးတော့ကတော့ဒီမှာအတူကအမြင်နဲ့အတူကအမြင်ဆိုပြီးတော့ခွဲခြားသိနိုင်ဖို့ဆိုတာလိုအပ်တယ်ဆိုတာသိပါတယ်ဒီအချက်အတွက်ကြောင့်ကျွန်တော်တို့ဟာလွတ်လပ်တဲ့ပုံစံစစ်ဆေးကော်မတီတရက်ဖွဲ့ပြီးတော့ပုံစံစစ်ဆေးကိုပြေးမှုတောင်းဖို့ဖြစ်ပါတယ်Independent Investigation Committee ဖွဲ့စည်းပြီးတရားတော်တွေတောင်းဆိုကြတဲ့ဖြစ်ပါတယ်
ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာလက်လိုက်မှုမရှိဘဲဖြစ်စဉ်ကိုမှန်မှန်ကန်ကန်သိရှိနိုင်ဖို့ဖြစ်တဲ့အပြင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလုပ်ငန်းတွေကိုကူညီထောက်ပံ့ပေးဖို့လည်းဖြစ်ကြောင်းဒါကြောင့်လည်း EU အနေနဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းပေးခဲ့ပြီးဖြစ်ကြောင်းဒီခီးစဉ်ကြောင့်မြန်မာနိုင်ငံရဲ့နယ်ဆက်ဆံရေးကိုမထိပါစေလိုကြောင်းလည်းမစ္စတာပန်ဇာရီကပြောပါတယ်ဒါအပြင်ဒီကိုယ်စားလှယ်အဖွဲ့အနေနဲ့EU နဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးအပေါ်အဆုံးအဖြတ်တစ်စုံတရာပေးဖို့အတွက်လာရောက်ခြင်းမဟုတ်ဘဲမြန်မာနိုင်ငံကအခြေအနေတွေကိုလာရောက်လေ့လာရုံတက်တက်သာဖြစ်ကြောင်းနှစ်ဖက်ဆက်ဆံရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုမြန်မာအစိုးရနဲ့ဥရောပပါလီမန်တို့ကသာအဆုံးအဖြတ်ပေးရမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ဒီခေတ်အတွင်းသူတို့တွားကျင်တဲ့နေရာတိုင်းကိုတွားခွင့်မရတာနဲ့တွေးတင်တဲ့သူအလုံးကိုတွေးခွင့်မရခဲ့တဲ့အပေါ်စိတ်ပြက်မိကြောင်းကိုယ်စားလှယ်အဖွဲ့ဝင်မျိုးသမီးတူကဘာသာပြန်ကတစ်ဆင့်အကြောကြားခဲ့ပါတယ်။ဒီမိုကရေစီလူ့ဘောင်အဖွဲ့အစည်းမှာသတင်းမီဒီယာရဲ့အရေးပါမှုနဲ့ပတ်သက်လို့လည်းအဖွဲ့ခေါင်းဆောင်မစ္စတာပန်ဇာရီကထည့်သွင်းပြောကြားခဲ့ပါတယ်။ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့သတင်းစာရှင်းလင်းပွဲအပြီးမကြာခင်မှာနေပြည်တော်ကတစ်ဆင့်မြန်မာနိုင်ငံကနေပြန်လည်ထွက်ခွာကြမှာဖြစ်ပါတယ်ခင်ဗျာ။